ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးရဲ့နေအိမ်ကိုတမရဘုရောက်လာချိန်မှာနေ့လယ်၁၇ရက်ခွဲရှိပါပြီ။ရောက်ရောက်ချင်းမှာ USAID လို့ခေါ်တဲ့အမေရိကန်နိုင်ငံရေးဝန်ကြီးဌာနနိုင်ငံတကာအကူအညီပေးရေးအဖွဲ့ကမြန်မာနိုင်ငံတွင်နာဂေဆိုင်ကလုန်းမုန်တိုင်း
ကျေးဇူးအရုံးအနေနဲ့ပတ်သက်ပြီးတမရဘုရားကိုရှင်းလင်းတင်ပြခဲ့ပါတယ်။အဲ့နောက်မြန်မာဒီမိုကရေစီလှုပ်ရှားသူစက်တူဦးနဲ့တမရဘုရားကနေ့လယ်စာအတူသုံးဆောင်ခဲ့ပါတယ်။နေ့လယ်တနာရီခွဲကျမတို့တတိယနောက်တည်းရှိတဲ့ဧည့်သည်ဆောင်ကိုရောက်လာတဲ့အချိန်တမရဘုရားကအခုလိုရင်းရင်းနှီးနှီးဦးစွာနှုတ်ဆက်ခဲ့တာပါ။
ထိုင်းနိုင်ငံကိုရောက်လာတဲ့အချိန်မှာမြန်မာနိုင်ငံလွတ်မြောက်ရေးအတွက်ပြောကြားလာရရှိကြောင်းတတိရှိတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့လည်းအခုပဲတွေ့ဆုံခဲ့ကြောင်းမြန်မာပြည်သူတွေကိုအမေရိကန်နိုင်ငံကအမြဲစိတ်ဝင်စားရှိနေတယ်ဆိုတာ
We chose to go through the normal routes. We wanted to basically say, here's your opportunity.
American Nanganine, Taman, Logu Losin, Dai, Akuni Bebo season Yaba, Akuni Lakamu, Akuin Lanui, Lampuin Pigaba, Sisoyaga, Akuni Labiago, Quimipuri for Sipianivari, Tabimele, Pere Akuni Jau, Pribakari, Tipoi, Libeto Kadi, Kunia, Yamelu, Matimau, American Nanganine, Tetanari, Pumiala, Amalochimau. စစ်အစိုးရရဲ့ပြည်ဝင်ဝင်ဗီဇာမပေးဘဲလူတွေလှစစ်တပ်ကိုအတင်းလွတ်ပြီးအတင်းဝင်ကူရာမျိုးအမေရိကန်နိုင်ငံအနေနဲ့မလုပ်ချင်ပါဘူး။အဲဒါကြောင့်ပြဿနာကိုပုံမဆိုးအောင်စီစဉ်ခဲ့ပါတယ်။အခုညီပေးနိုင်မှုနှောက်နှေးတဲ့အပေါ်စိတ်ပြတ်မိပေမဲ့အခုအစီအစဉ်မျိုးနဲ့ပဲတင့်တော်ပါတယ်။နောက်တစ်ချက်ကARET တိုင်းတွင်ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေဘလောက်မြင့်မြတ်လုပ်နိုင်မလဲ
We have been tough because we believe that the general has been very stubborn in not allowing
American နိုင်ငံအနေနဲ့စစ်အစိုးရပေါ်တင်းမာတာမှန်ပါတယ်စစ်ဘုံချုပ်တီအနေနဲ့ခေါင်းမာပြီးလူတွေရဲ့လွတ်လပ်မှုကိုထိန်းချုပ်ထားပါတယ်အမေရိကန်နိုင်ငံအနေနဲ့ဒါကိုလက်မခံနိုင်ပါဘူးတကယ်လို့စစ်အစိုးရနဲ့ဆက်ဆံရေးကအခုလိုမျိုးမဟုတ်ဘဲပုံစံတစ်မျိုးရှိခဲ့မယ်ဆိုရင်ဘယ်လိုတွေဖြစ်နိုင်မလဲကယ်ဆယ်ရေးလုပ်ငန်းတွေအတွက်အချိန်ကြာနေခဲ့တဲ့အနေအထားတွေကပုံစံပြောင်းသွားမလားဆို ဒီစစ်ဘုံကြီးအနေနဲ့ကယ်ဆယ်ရေးလုပ်ငန်းအနေနဲ့ပတ်သက်ပြီးဆုံးဖြတ်တုံ့ပြန်ခဲ့တာတွေဟာရှိထားတဲ့အမေရိကန်နိုင်ငံနဲ့ဆက်ဆွေးရရဲ့ဆက်ဆံရေးပေါ်အခြေခံပြီးတုံ့ပြန်ခဲ့တာမဟုတ်ပါဘူး။တကယ်လက်တွေ့အခြေအနေမှန်တွေကိုသိမထားဘဲနဲ့ဆုံးဖြတ်တုံ့ပြန်ခဲ့တာပါ။ လူတွေပြန်မှန်းဒုက္ခရောက်နေတာကိုသူ့အနေနဲ့ကန့်တီးခြင်းပါတယ်။တကယ်လို့ဘွာရနီလန်းပြောင်းပြီးကုညီတို့ရမယ်ဆိုရင်ကျန်ရှိနေတဲ့တမရတက်တန်အတွင်ဆစ်ဆိုးရမယ်ဆက်ဆံရေးနဲ့ပတ်သက်လို့ပြန်ပြီးစဉ်းစားမှာဖြစ်ပါတယ်။ဒါမဲ့အဲ့ဒီအချက်ပေါ်သိပြီးသဘောတူလက်မခံပါဘူးလို့တမရဘုရားကပြောကြားသွားပါတယ်။
Well, what we got to do is continue to work with countries on the Security Council and explain to them that what matters most in life is the human condition.
မြန်မာနိုင်ငံပြည်သူတွေရဲ့အခြေအနေဒါအဓိကကြာပြီးတူးချင်းရဲ့လွတ်လပ်မှုတွေကအရေးကြီးတယ်ဆိုတာကိုတခြားအဖွဲ့ဝင်နိုင်ငံတွေကိုရှင်းပြမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးကြီးတဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တယ်လို့ ကမ္ဘာပေါ်မှာလည်းအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံခေါင်းဆောင်အနေနဲ့သူ့ကြားထားရှိတဲ့ဆက်ဆံရေးပေါ်ကိုအခြေခံပြီးမြန်မာနိုင်ငံကိစ္စကိုပိုပြီးလက်ခံလာအောင်ပြောဖို့ညွှန်လင့်ထားပါတယ်။မြန်မာနိုင်ငံတွင်ကပြည်သူတွေအခွင့်အရေးရှိလာဖို့အရေးကြီးရယ်ဆိုတာတရုတ်အစိုးရကိုနားချမှာဖြစ်ကြောင်းအကောင်းဆုံးရှင်းပြနိုင်တာကတော့ပြီးခဲ့တဲ့ဆိုက်ကလုန်းမုန်တ ောင်မလိုပါဘူး။ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလည်းလွတ်မြောက်တင်ပါပြီ။သူ့အနေနဲ့အချင်းချနေသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်စိုးရိမ်ပူပန်နေတဲ့ဆိုတာကိုလည်းသိစေချင်ပါတယ်လို့ပြောပြသွားပါတယ်။အမေရိကန်နိုင်ငံအနေနဲ့လက်ရှိမူဝါဒတွေအပြင်မြန်မာနိုင်ငံပြောင်းလဲလာဖို့အတွက်နိုင်ငံတကာကိုဦးဆောင်ပြီးဆောင်ရွက်နိုင်တာများရှိပါသလားလို့ဆိုတော့သမရဘုရှ်ကအခုလိုဖြေကြပါတယ်။
Well, I think our strategy is the right strategy, U.S. strategy. And if your question is, am I trying to convince others to join us on this?
American နိုင်ငံရဲ့ညီပြူဟာမှန်ကန်တဲ့ညီပြူဟာဖြစ်ပါတယ်။ American နိုင်ငံရဲ့ပြူဟာအတိုင်းတခြားနိုင်ငံတွေလိုက်လို့အောင်နားချနိုင်မလားဆိုတာနဲ့ပတ်သက်လို့တော့အားလုံးကတညီတညွတ်တည်းရှိရင်ပိုကောင်းမှာပါ။ဥရောပနိုင်ငံတွေနဲ့ညှိနှိုင်းရတာတိတ်မခက်ခဲပြီနဲ့ဒေတာရင်းနိုင်ငံတွေနဲ့ဆွေးနွေးရတာခက်ခဲပါတယ်။အမေရိကန်နိုင်ငံကမြန်မာနိုင်ငံဒီမိုကရေစီရစေခြင်းနဲ့ရည်ရွယ်ချက်ရှိပြီးဒေတာရင်းနိုင်ငံတွေကတော့မြန်မာနိုင်ငံရဲ့တည်ငြိမ်မှုကိုလိုလားပါတယ်။ဒီလိုပြောလို့သူ့အနေနဲ့မြန်မာနိုင်ငံရဲ့တည်ငြိမ်မှုမလိုလားဘူးလို့နားလည်မှုမလွဲစေချင်ပါဘူး။သူ့အနေနဲ့လွတ်လပ်တဲ့နိုင်ငံဖြစ်လာဖို့အကျဉ်းသားတွေလွတ်မြောက်ဖို့မျှော်မှန်းထားတာပါလို့သမရဘွတ်ကပြောကြားသွားခဲ့ပါတယ်။စစ်ဆိုးရကလာမယ့်2010ခုနှစ်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေမကြခင်စတင်တော့မှာဖြစ်တာကြောင့်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ရည်တည်ချက်ကိုမေးကြည့်တဲ့အခါမှာတော့
My stand is they ought to be open and fair and I doubt they will be.
ရွေးကောက်ပွဲအတွက်စစ်ဆိုးရအနေနဲ့ပွင့်လင်းပြီးတရားမျှတမှုရှိရပါမယ်။ဒါပေမဲ့စစ်ဆိုးရကအဲ့လိုအနေအထားရှိနိုင်မယ်လို့မထင်ပါဘူး။အခုရေးဆွဲထားတဲ့အခြေခံဥပဒေဆိုတာကလည်းအတူရောပါပဲ။စစ်ဆိုးရအနေနဲ့ဒီမိုကရေစီကိုစိတ်မဝင်စားပါဘူးတကယ်လို့ဒီမိုကရေစီကိုစိတ်ဝင်စားရဲဆိုရင်အကျဉ်းသားတွေကိုလွတ်ပေးပြီးတက်တည်ပြသင့်ပါတယ်အကျဉ်းသားတွေကိုလွတ်ပေးတာပထမအဦးဆုံးအစ်စ်မလို့သမရဘွတ်ကဖြေကြားခဲ့ပါတယ်ဒီပြောကြားချက်တွေအပြင်မြန်မာနိုင်ငံကိစ္စအပေါ်အမေရိကန်နိုင်ငံကထိတ်တန့်ဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီနှစ်ခုစလုံးအနေနဲ့တသဘောထားရရှိတဲ့အတွက်နောက်တက်လာမယ့်အမေရိကန်အစိုးရတဲ့အနေနဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်ရေးမူဝါဒတွေအများကြီးပြောင်းလဲနိုင်မယ်လို့သူမထင်တဲ့အကြောင်းလည်းပြောကြားသွားပါသေးတယ်။နောက်ဆုံးမေးခွန်းမေးဖို့ဆိုအပ်ပြီးကမ္ဘာအိုလံပစ်ပွဲကိုသူသွားရအောင်မေအမေရိကန်အားကစားသမားတွေကိုသွားပြီးအားပေးရအောင်မေလို့သမရကအခုလိုပေါ်ပေါ်ပါပါပြောကြားခဲ့ပါသေးတယ်ရှင်
။ Okay, let's go. Yeah. And I got to go to the games.I'm cheering the American Olympic team.
နေ့လယ်နှစ်နာရီဝန်းကျင်မှာအမေရိကန်တမ်မတ်ကြီးရဲ့နေအိမ်ကနေသမရဘွတ်ကကလေးဝင်းကိုပြန်လဲထွက်ခွာသွားပြီးအဲ့ဒီကနေ Air Force 1လေးရင်းနဲ့ Olympic အားကစားပွဲတော်ကျင်းပမယ်တရုတ်နိုင်ငံဘီဂျင်းမြို့ကိုထွက်ခွာသွားပါတယ်ရှင်